Welcome to the Voice of America in Burmese.
Tonasin paw mingala nyet ni kin ma de ni da mo ban pi ja ba yi la kna. Pi American Dayan 2019 khu ne April 30 ye de ning khu ni ni nyet ni kin a season ni go Myanmar Sanaw Jin nyet ni 6 nai wan ni 9 nai a thi American Pi Rong Su Washington DC myu ro ga ni line lu meter 16.25 ro ga ni dai yai kin set ni ba bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါဂျာတီယူတို့ကြောင်းလဲမှုဆန်ရပါရီသဘောတူညီချက်နဲ့ပတ်သက်လို့လာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်တစ်ချိန်တည်းမှာပဲဂျာတီယူတို့ဆန်ရထောက်ခံမှုတွေရရှိအောင်လုပ်တဲ့အနေနဲ့မနေ့တုန်းကလည်းလူထောင်နဲ့ချီပြီးတော့မြို့တော်ဝါရှင်တန် DC မှာဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရန်ကုန်မြို့တော်စီရင်တာယာကြီးဥပဒေကိုပြည်တွင်းပြည်ပပညာရှင်တွေနဲ့ဒီနေ့ထဲအပြီးရေးဆွဲနေပါတယ်ဘယ်လိုပြဿနာတွေနဲ့ရင်ဆိုင်နေရပါသလဲ
စီရင်တာရဲ့ဝန်ဆောင်မှုကိုပြည်သူလူထုကမရဘူးဘာဖြစ်လို့ဆိုတော့အိုးအိမ်ကလွဲရအောင်စီရင်ကလက်မခံတော့ဒီအိမ်ယာတွေကိုအိုးအိမ်ကလည်းဂရုမစိုက်စီရင်ကလည်းလက်မကြည့်ရော
ကော်မတီဝင်တူပြောကြားသွားတာပါဒီအကြောင်းနဲ့အတူတရုတ်နိုင်ငံမှာမွတ်စလင်လူနည်းစုပေါ်ကန့်သတ်မှုတွေအကြောင်းသတင်းနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ကြာဆင်းလာနေတဲ့အခြေအနေဆတဲ့နိုင်ငံကသတင်းလွှာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
ရာသီဥတုပြောင်းလဲမှုဆန်ရကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကတိပြုပြောဆိုပါတယ်သမ္မတတာဝန်ယူတဲ့ပထမရက်ပေါင်း100ပြည့်အထူးအမှတ်ဖြစ်နေမနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဖတ်မှာပြုလုပ်တဲ့လူမှုစည်းဝေးပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတသောင်းလောက်ဆန်းတဲ့ခမ်းမကြီးမှာကျင့်ပါတဲ့သမရရဲ့လူမှုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စကလုံးဖြစ်တဲ့ USA လို့ဩဟစ်ပြီးဂုဏ်ပြုခဲ့ကြပါတယ်။သမရမင်းကွန်ပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူမှုကြားကနေဆွဲထုတ်သွားပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမရကပြောဆိုခဲ့တယ်လို့လူမှုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်ပီရိုသတင်းထောင်များအသင်းရဲ့ညစာစာပွဲကိုမတက်ဖဲတစ်ချိန်တည်းမှာပဲလူမှုစည်းရုံးပွဲကိုသမရကကျင်းပတာဖြစ်ပါတယ်။သမရရဲ့မိန့်ခွန်းကိုသတင်းရယူနေတဲ့မီဒီယာတွေနေရာယူထားတာဘက်ကိုညွှန်ပြပြီးဒီနောက်ကမီဒီယာတွေကိုချိလိုက်ပါတကယ်တမ်းသူတို့ကဒီမှာရှိနေရမှာလို့ပြောဆိုခဲ့တာပါ။သမရထရန့်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလင်းအညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလဲလူလူကြီးကလှောင်ပြောင်ခဲ့ကြပြီးသမရကိုဩဘာပေးခဲ့ပါတယ်။သူ့ရဲ့ပထမရက်တရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံ့ဖြစ်နေလို့လဲသမရကပြောဆိုပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုသမရကပြောဆိုခဲ့ပြီးသိပ်ပြီးဆိတ်လုရှာပွေရနဲ့အလုတ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။ကြောင်မီသွေးတူဖော်ရည်လုတ်သားတွေအလုတ်ပြန်လုတ်နိုင်ပြီးတမ်မနီနဲ့အလူမီနီယံအလုတ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုတ်အကင်တွေဆုံးရှုံးစေတဲ့လုတ်ထုံးလုံးကြီးတွေကိုလည်းပယ်ဖြတ်ခဲ့တယ်လို့သမ္မတကပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုဒေသရင်းကမြောက်ကိုရီးယားချင်းချောက်မှုပါဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးဖို့အတွက်ဝါရှင်တန် DC ကိုလာရောက်လည်ပတ်ဖို့ဖိတ်ကြားလိုက်ပါတယ်။သမန္နဦးစနေနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတဲ့နောက်အင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုပါဝင်ဒေသရင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ရဲ့စိုးရိမ်မှုတွေကိုခေါင်းဆောင်နှစ်ဦးယင်းဤပွလင်းစွာဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။မြောက်ကိုရီးယားကစနေနေ့စောပိုင်းတုန်းကပျုံယမ်းမြို့မြောက်ဘက်ကနေတာဝေးပစ်ပယ်ထိန်ဒုံးကျည်ကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားဆွေးရတွေကတော့ဒီစမ်းသပ်ပစ်လွတ်မှုဟာအောင်မြင်မှုရင်းမရှိခဲ့ကြောင်းပြောကြားခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကလည်းဒီပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာဟာအလွန်အမင်းစိတ်ပူစရာဖြစ်လာနေပြီးတော့အထူးကြံနေတဲ့နိုင်ငံနဲ့စစ်ဖြစ်ရာအဖြစ်လူသားတွေရဲ့ကောင်းမွန်တဲ့အစိတ်ပိုင်းတွေကိုပျက်စီးဆုံးရှုံးစေမှာဖြစ်တယ်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတော့သတိပေးလိုက်ပါတယ်။မြောက်ကိုရီးယားပြဿနာကိုကြားဝင်ဖြေရှင်းဖို့အတွက်နော်ဝေးနိုင်ငံကိုသူကအဆိုပြုပြီးတော့နော်ဝေးနိုင်ငံဟာကူညီဖို့အမြဲအစဉ်သင့်ရှိတယ်လို့သတင်းနောက်တွေကိုသူ့ရဲ့လေးမော်မှာပြောကြားခဲ့ပါတယ်။အချိန်တည်းမှာပဲတပ်ဒုံးကြီးကာကွယ်ရေးစနစ်အတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားနိုင်ငံအနေနဲ့ပေးတင်တယ်လို့အမေရိကန်သမ္မတကပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့မယ်လေအဲ့ဒီကုန်ကျစရိတ်ကိုအမေရိကန်ကပေးဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့မှပြောကြားလိုက်ပါခင်ဗျာ
အင်ဂျီရောသတင်းထောင်များအသင်းရဲ့နှစ်ပတ်လည်ညစာစာပွဲကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာမနေ့စနေနေ့ညကကျင်းပခဲ့တာမှာတော့1980ဂျီလွန်နဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်သမ္မတတက်ရောက်ဖို့ပြက်ကွက်ခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်က media တွေ ကို အထင်သေး အမြင်သေး ဝေဖန် ခဲ့ ပြီး ဒီ နေ့ ညစာ စာပွဲ ကို မတက်တာ ဖြစ် ပါ တယ် အလင်း အညာ တွေ နဲ့ မယိုးဖြောင်းတဲ့ media တွေ လူလူရဲ့ ရန်သူ လို့ တောင်သမရထွန်းကပြောဆိုတာပါ အင်ပြူရော သတင်းတောင်များ အသင်းရဲ့ ဥက္ကဋ္ဌ Jeff Mason ကတော့ စွတ်စွဲချက်တွေ ကို အခုလို တုံ့ပြန်ပါတယ
် It is our job to report on facts and to hold leaders accountable. That is who we are. We are not
ကောင်းဆောင်တဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးကိုထိန်းကျောင်းနိုင်ဖို့နဲ့အမှန်တရားတွေကိုအစီရင်ခံဖို့ကကျွန်တော်တို့ရဲ့အလုပ်ဖြစ်ပါတယ်။ဒါပါပဲကျွန်တော်တို့ကလိင်ညာသတင်းတွေမဟုတ်ဘူး။ကျွန်တော်တို့ကကြာဆုံးနေတဲ့သတင်းအဖွဲ့အစည်းတွေမဟုတ်ဘူး။ကျွန်တော်တို့ကအမေရိကန်ပြည်သူတွေရဲ့ရန်သူတွေမဟုတ်ဘူးလို့အင်ပြော်သတင်းထောင်များအသင်းရဲ့ဥက္ကဋ္ဌကပြောဆိုခဲ့တာပါ။သမရရဲ့သတင်းထုတ်ပြန်ရေးအဖွဲ့နဲ့ရောတခြားသတင်းစာရှင်းလင်းပွဲတွေမှာရောအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးတည်ဆောက်နိုင်ဖို့သတင်းဌာနတွေအနေနဲ့ခက်ခက်ခဲခဲစူးစမ်းခဲ့ကြရတယ်လို့လည်းသူကဆက်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကသဘာဝပတ်ဝန်းကျင်အရေးတက်ကြွလို့ရှားသူထောင်ပေါင်းများစွာဟာရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ထောက်ခံမှုရရှိအောင်လုပ်တဲ့အနေနဲ့မြို့တော်ဝါရှင်တန် DC နဲ့နိုင်ငံတော်ဝန်မျိုး300လောက်မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေရဲ့ရာသီဥတုဆိုင်ရာခြိတက်ပွဲကိုသမ္မတဒေါ်နယ်ထရမ့်အစိုးရတက်လာတာရက်တရာပြည့်တဲ့နေ့ကိုရည်ရွယ်ပြီးတော့လုပ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိအမေရိကန်အစိုးရဟာသဘာဝပတ်ဝန်းကျင်ကိစ္စရပ်တွေနဲ့ပတ်သက်လာရင်စိုးရိမ်မှုမရှိဘူးလို့မြင်နေကြပြီးပေါ့ဒီပေါ်မှာပွဲစီစဉ်သူတွေကရှုတ်ချလိုက်ပါတယ်။ဒီကြီးတဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကတတူတူပေါ်ရေးရေနံနဲ့ကြောင်မီးသွေးအသုံးပြုတဲ့ဒါဘေးဆက်ယုံတွေမှာဖန်လုံရင်တန်းငွေတွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတော့ကန့်သတ်မှုတွေရှော့ချရုပ်သိမ်းခဲ့တဲ့အပေါ်မှာသူတို့အနေနဲ့စန့်ကျင်ကန့်ကွက်တယ်လို့ပြောပါတယ်။ဆန္ဒပြတဲ့သူတွေဟာအမေရိကန်လွှတ်တော်ကနေတမန်အင်ဂျီရောအထိကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့အင်ဂျီရောရှေ့မှာစုဝေးခဲ့ကြတာဖြစ်ပါတယ်။ဒါပြင်အမေရိကန်နောက်ဖက်ချန်စီယတောမြို့ကနေအရှေ့ဘက်မှာရှိတဲ့ဘော့စတန်မြို့အထိနိုင်ငံတော်ဝန်မှာရှိတဲ့မြို့ပေါင်း300လောက်မှာလည်းလူမှုစုဝေးမှုတွေပြုလုပ်ခဲ့ကြပါတယ်။ရာသီဥတုကိုလေ့လာနေကြတဲ့သိပ္ပံပညာရှင်တော်များများကတော့ကမ္ဘာကြီးဟာအရင်ကနဲ့မတူအောင်ပူနွေးလာနေပြီးတော့ဒီလိုဖြစ်လာတာဟာလူတွေကြောင့်အများစုဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့ကမ္ဘာကြီးပူနွေးလာနေတယ်လို့ပြောနေတာကိုလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ခမောက်ဖြူအဖွဲ့လို့သိကြတဲ့ Syria ကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်၈ဦးတို့မနေ့စနေနေ့ကလေဆောင်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ပါတယ်။တဘုံတို့ထိမ့်ချုပ်ရာဟာမားပြည်နယ်တဲကသူတို့ရုံးအပေါ်ကိုလေဆောင်တိုက်ခိုက်မှုထိမှန်ခဲ့တာလို့အဖွဲ့နဲ့အတိုက်ခံတက်ကြွလှုပ်ရှားသူတို့ကပြောပါတယ်။ Kafa Zaita ကအဖွဲ့ရဲ့ရုံးကိုတိုက်ခိုက်မှုအတွင်းထိမှန်ခဲ့တာကြောင့်လုံအားဖြင့်၈ဦးသေဆုံးခဲ့တာမှာ၅ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးတခြားသူတွေကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အဖွဲ့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကဘသူလက်ချက်ဆိုတာတော့မသိရပါဘူး။ဒါပေမဲ့6နှစ်ကြာပြည်တွင်းစစ်အတွင်းဟာမားပြည်နယ်လိုသဘုံတွေထိန်းချုပ်ရာဒေသတွေကိုပြန်လည်သိမ်းပိုက်ရေးအတွက်ဒီသတင်းပတ်တွေအတွင်းမှာပဲရုရှားနဲ့အီရန်တို့ထောက်ပံ့ပေးထားတဲ့ Syria စစ်တပ်ကကြိုးပမ်းနေတာဖြစ်ပါတယ်
။အီရန်နိုင်ငံမြောက်ပိုင်းမိုဆိုးမြို့မှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့အမေရိကန်တပ်သားတစ်ယောက်တေဆုံးသွားတယ်လို့အမေရိကန်ပန်ကွန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာပြောလိုက်ပါတယ်။မိုဆိုးမြို့အပြင်ဘက်မှာပောက်ကွဲမှုဖြစ်ပွားတာကနေရခဲ့တဲ့တန်ရာနဲ့တည်ဆုံသွားတာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။တည်ဆုံသွားတဲ့သူဘသူဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိဘဲတင့်တော်တဲ့အချိန်မှာထုတ်ပြန်သွားမှာဖြစ်တယ်လို့ဒေသတွင်းစီးရေးလှုပ်ရှားမှုတွေကိုကြီးကြပ်ကူကဲအမေရိကန်ဘိုးကူကဲစစ်ဌာနချုပ်ကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမိုဆိုးမြို့ကို ISD လက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ပြီးခဲ့တဲ့2016အောက်တိုဘာလကစပြီးတိုးစစ်တွေဆင်နေတာဖြစ်ပါတယ်။မိုဆိုးမြို့အပါအဝင်အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းနေရာအတော်များများကို IS စစ်သွေးတော်တွေက2014နွေရာသီကလေးကတည်ယူခဲ့တာပါမိုဆိုးမြို့မှာသတင်းပတ်နဲ့ချီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့ရဲ့အနောက်ဘက်ခြမ်းကလူနေအထူးထပ်ဆုံးနေရာကနေ IS တွေကိုတိုက်ထုတ်နိုင်ခဲ့တယ်လို့အီရန်တပ်ဖွဲ့ရဲ့အကြီးတန်းတမ်းမူကြီးကအခုသတင်းမှအစောပိုင်းမှာပြောကြားခဲ့ပါတယ်မိုဆိုးမြို့အရှေ့ဘက်ခြမ်းကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကစပြီးတော့ IS တွေလက်ထက်ကနေတည်နိုင်ခဲ့တာပါအခုလိုအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးသွားတာဟာမိုဆိုးမြို့ကိုပြန်လည်တင်းယူဖို့လှုပ်ချိန်ကစပြီးတော့အမေရိကန်တပ်ဖွဲ့တွေကဒုတိယမြောက်တည်ဆုံသူတွေဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်ပြီးတော့တတ်ချပါတယ်မြောက်အထလန်တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့ အာဖဂန်နစ္စတန်နိုင်ငံတွင်သုံးနှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငြိမ်ဖြစ်နေတဲ့ဘိန်းဆိုင်ပြိုရာဟဲလ်မန်ပြည်နယ်ကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူတာဖြစ်ပါတယ်။ဟဲလ်မန်ကိုကဲရီဌာနကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုမနေ့စနေနေ့ကချင်းပါလာမှာတော့အမေရိကန်မရိန်းတပ်ဖွဲ့ရောနေတိုးတပ်ဖွဲ့ပါတက်ရောက်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေဘက်ကတော့တိုက်ခိုက်ရေးအစတာလီဘန်တို့ကိုရှင်းလင်းနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်အကူပေးတာတွေကိုပဲလှုံ့ဆော်မှာဖြစ်ပါတယ်။ပွင့်လင်းရသည့်ထိုးစစ်တွေစတင်ပြီလို့တာလီဘန်တို့ကြေညာပြီးနောက်တနေ့မှာပဲအမေရိကန်မရိန်းတပ်တွေဟဲလ်မန်ပြည်နယ်မှာတက်ချလာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကတပ်ဒုံးကြီးကာကွယ်ရေးစနစ်ထားရှိတဲ့စခန်းကိုအမေရိကန်စစ်တပ်ရဲ့စီးပြေတဲ့ကားနဲ့ဆင်းဝင်ဖို့လုပ်နေတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံဆိုဂျူးမြို့ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေဒီကနေ့တနင်္ဂနွေနေ့မှာထိတ်တိုက်တွေ့ခဲ့ကြပါတယ်။အဲဒီစခန်းတစ်ဝိုက်မှာရဲတပ်ဖွဲ့ဝင်အင်အား100လောက်တောင်ချထားပြီးတော့ဆန္ဒပြတဲ့လူ300ထဲက200တန်းရရသွားတယ်လို့တောင်ကိုရီးယားရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအရာရှိအိရှာမိုက်မတ်စတာဟာတောင်ကိုရီးယားအမျိုးသားလုံခြုံရေးအရာရှိကင်ကွန်ဂျင်နဲ့ဒီကနေ့တနင်္ဂနွေနေ့မှာတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့သက်ဒုံးကြီးကာကွယ်စနစ်နဲ့ပတ်သက်တဲ့အသုံးစရိတ်တွေကိုနိုင်ငံခြားအရင်ကသဘောတူထားတဲ့အတိုင်းလှုပ်ဆောင်သွားမယ်ဆိုတာကိုလည်းထပ်လောင်းအတူပြုခဲ့ကြောင်းတောင်ကိုရီးယားသမ္မတရုံးကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကတော့ဒီသက်ဒုံးကြီးကာကွယ်စနစ်နဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံအနေနဲ့ပေးတဲ့ကြောင်းအမေရိကန်သမ္မတထရမ့်ကရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ဒါပေမဲ့တောင်ကိုရီးယားအနာဘိုင်းတွေကတော့နိုင်ငံသဘောတူညီချက်အရာဒီအတွက်ကုန်ကြစရိတ်ကိုအမေရိကန်ဆိုရဘက်ကပြစ်ခတ်မှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ။ VOA ရနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆိုင်မှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုစာပြီးတင်ဆက်ပေးပါမယ်။တရုတ်အစိုးရကနိုင်ငံရဲ့အနောက်ဆုံးပိုင်းနဲ့မွတ်စလင်အများစုနေထိုင်ရာရှင်ကျန်းဒေသကခလီတွေကိုနာမည်ပေးတာတွေပေါ်ကန့်သက်ချက်အစ်ထုတ်ပြန်လိုက်ပါတယ်။ဝီဂါလူနည်းစုမိဘတွေအနေနဲ့သူတို့မွေးလာတဲ့ခလီတွေကိုမိုဟာမက်ဒါမှမဟုတ်သိပ်ပြီးဘာသာရေးဆန်တဲ့မွတ်စလင်နာမည်ပေးတာတွေမလုပ်ဖို့တားမြစ်လိုက်တာပါ။ရှင်ကျန်းဒေသတွင်ဘာသာရေးအစွန်းရောက်မှုပြန့်နှံ့လာမဲ့အရေးကိုကာကွယ်ဖို့လုပ်တာလို့အာဏာပိုင်တွေဘက်ကပြောပါတယ်။ VOA သတင်းတော် Joyce Huan ရဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်တင်ပြမှာဖြစ်ပါတယ်။
တမ်းမြစ်ထားတဲ့ဘာသာရေးဆိုင်ရာနာမည်တချို့ကိုတရုတ်ဒေသန္တရအစိုးရတွေကမကြသေးခင်ကပဲထုတ်ပြန်ပါတယ်။ Jihad, Medina, နောက်အစ္စလာမ်ဘာသာရေးရဲ့အမှတ်အသားလာချမ်းတဲ့ကျဲကိုကြီးညွှန်းတဲ့ Yutuze ဆိုတဲ့နာမည်တွေလည်းတမ်းမြစ်ထားတဲ့ထဲမှာပါပါတယ်။ပြည်ပအခြေဆိုင်လူနည်းစုဝီဂါတက်ကြွလှုပ်ရှားသူတွေစုစည်းပြီး VOA ကိုပို့ပေးတဲ့စာရင်းအရတော့နာမည်30လောက်ကိုတမ်းမြစ်ထားတာပါ။သမချက်တွေကိုဖောက်ဖျက်ရင်တော့တရုတ်နိုင်ငံသားတွေကိုပေးအပ်နေတဲ့လူမှုဝန်ထမ်းခန်းစားခွင့်နေ၊ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးရပိုင်ခွင့်နေညှင်းပယ်ခံရမယ်လို့လည်းအွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဥပဒေသစ်ရဲ့စည်းမျဉ်းစည်းကမ်းတွေမှာဖော်ပြထားပါတယ်။အခုနောက်ဆုံးတမ်းမြစ်ချက်အပေါ်ဝီဂါတွေမကြေမနက်မှုတွေလည်းတိုးလာနေပါတယ်။ဩစတြေးလျအမျိုးသားတက္ကသိုလ်အမျိုးသားလုံခြုံရေးကောလိပ်ကလက်ထောက်ပါမောက်ခမိုက်ကယ်ကလပ်ကတော့ VOA ကိုအီးမေးလ်ကနေတဆင့်ပြောဆိုခဲ့တာမှာမွတ်စလင်ဝီဂါတွေအပေါ်စောင့်ကြည့်မှုတွေကိုတိုးပြီးလှုပ်လာတာလို့ပြောဆိုပါတယ်။ဒါ့အပြင်တရုတ်အစိုးရကလူနည်းစုမွတ်စလင်တွေရဲ့အမှတ်လက္ခဏာတွေအပေါ်မှာဖိအားပေးလာတာလို့လည်းသူကပြောပါတယ်။အစ္စလာမ်ဘာသာရေးအကျင့်အကြံတွေလိုဝီဂါတွေရဲ့လူမျိုးစုလက္ခဏာတွေအခိုင်အမာဖြစ်အောင်ဆောင်ရွက်မှုတွေကတရုတ်နိုင်ငံရဲ့စံတွေကနေသွေးဖယ်သွားမဲ့အလားအလာရှိပြီးနိုင်ငံရဲ့လုံခြုံရေးအတွက်ချင်းချောက်မှုအဖြစ်ရှုမြင်ဆောင်ရွက်တာလို့လည်းလက်ထောက်ပါမောက်ခမိုက်ကယ်ကလပ်ကပြောပါတယ်။တိုင်းပြည်က National Chan Chi တက္ကသိုလ်ရဲ့မျိုးနွယ်စုဆိုင်ရာလေ့လာရေးဌာနလက်ထောက်ပါမောက်ခ Chan Chun Fu ကတော့အခုလိုပြောပါတယ်။
我们一直有投诉，直接的投诉也有间接的投诉。但是这个现象呢，主要
新疆嘛，你那这边呢，维加路那这里不，乡里那里对路来对吧嘞？比如新疆啊，路里前边完了之后，再看你家路里，他妈没嘞，维加里个买买嘞，把他有过过用几多，啥也没有，没啥子没嘛，别搞嘛嘞。
တရုတ်အစိုးရဘက်ကအစ္စလာမ်ရဲ့အစွန်းရောက်မှုကိုခြေမှုန်းပြီးရှင်ကျန်းဒေသကိုအသွင်ပြောင်းပစ်ဖို့နှစ်နဲ့ချီဖိအားပေးဆောင်ရွက်မှုတွေကြောင့်ဝီဂါတွေအပေါ်လူမှုရေးအမဲဆက်ဖြစ်စေပြီးသူတို့အပေါ်နားလည်မှုလွဲမှားတာတွေ၊ကွဲပြားတာတွေပိုများလာတယ်လို့လည်းလက်ထောက်ပါမောက်ခချန်ချွန်ဖူးကပြောပါတယ်
။ What they know that this condition continues to continue可能会引发人们在无法承受的前提下呢采取。
第六，这些乱码的上海彻底个年年少碰表演，他们认为呢，第二月 email 的暑假的兵马节也一满节不嘛，表面就都要失败。
Islamic Sunya Mugu Chimone Sure Gonzi Alma, Lunesu Wigari Yet Yuya Sin Lari, Shinjimu Delit Hosan Rene, Gogwe Yonchi Murigu, Dio Anna by Ne Pinay Nirari Japo, a Quay Yellow Shaturiga, Down Sovare. Dio Suya Pegaro Nesamum Shivulo, a Kaiman Yiso B, Wigari Yet the Yawimbu, Yinjimu Ne Gogwe Yonchi Murigu, a Pia Wa Gagwe Bitare Lule Biosu Javare Shin.
မတင်ကြတဲ့တင်ပြခဲ့တာပါအခုတော့သတင်းလွတ်လပ်ခွင့်ကိုကြည့်အောင်ပါကမ္ဘာတစ်လွှမ်းသတင်းလွတ်လပ်ခွင့်အခြေအနေဟာမကြုံစဘူးအနေဆုံးအဆင့်ကိုရောက်နေတယ်လို့မီဒီယာလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့နှစ်ခုကသတိပေးလိုက်ပါတယ်ဒီမိုကရေစီထွန်းကားတဲ့အတိုင်းပြည်တွေမှာပြီးခဲ့တဲ့နှစ်အတွင်းမီဒီယာလွတ်လပ်ခွင့်ဘလောက်ထိကြာဆင်းသွားတယ်လဲဆိုတဲ့အကြောင်းပြည်သူတွေနောက်
Soro, Anashin Sane Gangzanglu, Mian Yu Sare, Kim Cho and Usang at Nyakuria Nagan, Piro Pidun Sipwanera, Chang Nibashilavi Pide, Syria Nagane, Pirin Midiari, Alongu, Tencho Tare, Commune Party, Usang at Yonangu Pipare, Tabimele, Democracy, Tunga and Nanganuma, Paris, Yangle Lanidele. American Nangan Lu, Nangan Yuma Rama, the Dindula Queen, Justin Lanerago, Duniarello, Gabatoan, Lula Mune, Democracy Go, Santi Matan Tinere, American Chesai, Freedom House of Puega, Jennifer, John Hamga, Biobare.
One of the biggest trends we saw.
Tomorrow Duyare, Timazon Pisin, the Yakaro, Democracy Justin Lajima Pivare, Taha Tomorrow Duyare, Swinzia, accounts on Pisin with Hega Takuba.
To the ping out of American Pidang Zutamada Donald Trump, media rene, the people glad the dinner report, weapon, Taikai Nijin Pipare. Edilu Soya Murishini Bimele, American Pidang Zuya Lulaswa, Topo Pioso Gringaro, a kind machine is a Pidello, Freedom House of Praga Piovare.
Right now, we're very concerned.
Kuchen Kama, American Pidang Sutu, Jamaro Teku, Soya Niabeme, Titi Tata, Jasin Dore Ponsa Muro, Jamaro Mutuya Devau.
Trump media board Tona Takai Murilu, the Cha Anashin Sane Gangzang Riga, Aladu, Pumu, Losang Lamago, a G Mazan Suyang Ziatakulu, Nezi Macha, the Dindam Yapuga, the DP Bioso Niraba.
Hate speech contributed to
democracy. Tonga be that time period, Bawin, Dilo among Boazi, Zagari, Bioso Nidariha, Kabatawa, Majon Sapura, media report, Tona Takai Mutukupi Bari.
နေဇီမချာတဲ့တင်းတော်များအဖွဲ့ရဲ့ယခုနှစ်ထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အစဉ်သတ်မှတ်ချက်အညွှန်းထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့သတင်းလွတ်လပ်ခွင့်အစစ်20ကြာဆင်းသွားပါတယ်ရှင်။ရှားဖောင်ပြောပြသွားတာပါ။နိုင်ငံတကာသတင်းလွှာတွေအပြီးမြန်မာသတင်းတွေပဲအလှည့်ပေးခြင်းပါတယ်။မြို့တော်စီပင်တာယာယီဥပဒေကိုပြည်တွင်းပြည်ပကအတက်ပညာရှင်တွေပါဝင်ပြီး2000ဆက်ခွန်ဒီနှစ်အတွင်းမှ ထားပါတယ
်ရန်ကုန်မြို့တော်အတွက်စီမံသားရေးဥပဒေအစ်ကို2019နဲ့မှပြီးသက်ရေးဆွဲသွားမှာဖြစ်တယ်လို့အဲ့ဒီဥပဒေပြင်ဆင်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကပြောဆိုထားပါတယ်အဲ့ဒီဥပဒေကိုပြင်ဆင်ရေးဆွဲတဲ့အခါပြင်ပကပညာရှင်တွေလည်းပါဝင်မှာဖြစ်ပြီးနိုင်ငံခြားကပညာရှင်တွေလည်းပါဝင်မှာဖြစ်ပါတယ်ဥပဒေပြင်ဆင်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီရဲ့အတွေ့အကြုံဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးစွတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကတော့အခုရှိနေတဲ့ဥပဒေတွေမှာအားနည်းချက်ရှိနေတာကြောင့်လက်ရှိဒုက္ခရောက်နေတာကပြည်သူတွေဖြစ်နေတယ်လို့အခုလို့ပြောပါရယ
်အခုမြို့တစ်တွေကျွန်တော်တိဆောက်တယ်ကျွန်တော်လိုက်ပါရပဲဆိုပါတော့အိုးရင်ကတိဆောက်တော့တယ်အိမ်ရာတွေကိုစီမံကိုလွှဲပြောင်းတဲ့အခါမှာစီမံကသူ့ရဲ့တတ်မှတ်ချက်နဲ့အညီလွှဲပြောင်းလက်ခံရတဲ့အပိုင်းတွေရှိတယ်ဆိုဒီတတ်မှတ်ချက်ကိုလေအိုးရင်ကပြန်ပြီးတော့ဆောင်ရွက်နိုင်ဆိုမရှိတော့ဘူးအခုဌာနဆိုင်ရာချင်းချင်းလုပ်ငန်းသဘောတဘာဝါရလွှဲပြောင်းမှုမှာအခက်ခဲတယ်ရှိတယ်ခက်ခဲရှိတော့ဒီလွှဲပြောင်းမှုကြာလာတာနဲ့အမျှစီပင်သားရဲ့ဝန်ဆောင်မှုကိုပြည်သူလူထုကမရဘူးဘာဖြစ်လို့ဆိုတော့အိုးအိမ်ကလွှဲရဖို့စီပင်ကလက်မခံတော့ဒီအိမ်ရာတွေကိုအိုးအိမ်ကလည်းဂရုမစိုက်စီပင်ကလည်းလက်မကြည့်ရောဖြစ်ဖြစ်ဒီအိမ်ရာတွေဟာပျက်စီးယိုယွင်းလာတယ်နောက်တခါအမိုက်နဲ့ပတ်သက်တဲ့အခက်ခဲတွေရှိလာတယ်မိန်လာနဲ့ပတ်သက်တဲ့အခက်ခဲတွေရှိလာတယ်ရေစိုးထုတ်တဲ့စနစ်တွေနောက်တော့ရေရရှိရစနစ်တွေကစားခက်ခဲရှိလာတော့ဒီဌာနဆိုင်ရာဖြစ်တဲ့အိုးအိမ်နဲ့စီပင်ကြားကလွေးပြောင်းမှုအခက်ခဲကြောင်ခံရတာပြည်သူဖြစ်နေတယ
်1920နဲ့2023စီရင်တာရေးဥပဒေမှာတော့အားနဲ့ချက်အားတာချက်တွေရှိရမဲ့မဖြစ်မနေပြင်ရမှာဖြစ်တယ်လို့လည်းအဝင်းမောင်ကအခုလိုပြောပါသေးတယ
်ဒီစီပင်သားရဲ့လုပ်ငန်းစဉ်တွေမှာအားနဲ့ချက်အားတာချက်တွေကိုပြန်လည်သုံးသပ်တဲ့အခါကျတော့တချို့ကိစ္စတွေကတော့အာသာချက်တွေရှိတယ်လို့အာနေချက်တွေလည်းအများကြီးရှိတယ်။အာနေချက်ဘယ်လိုရှိတယ်လဲဆိုတော့တချို့
ပြမှုနဲ့ပြည်တဲ့ပုံမှားတွေရှိရဲ့နောက်တစ်ခါခေတ်ကာလနဲ့လျော်မညီတဲ့ဒီနှုံးထားတွေရှိရဲ့နောက်တစ်ခါကျွန်တော်တို့ဆောင်ရွက်တဲ့အခါမှာပြည်သူလူထုကဒီလိုက်နာဖို့အားနေတဲ့အချို့ကိစ္စတွေရှိရဲ့ဒီအခန့်နဲ့ပုံမှားတွေမှာစကားတွေကိုကျွန်တော်တို့အဓိကပြင်ရမယ်ဆိုတဲ့အပိုင်းတွေလေကျွန်တော်တွေ့ရတဲ့အခါကျတော့ဒီဥပဒေကိုမဖြစ်မနေပြင်ဖို့လိုအပ်နေပါတယ်ဆိုတော့ပြင်ဖို့ကြံ့ကြာနေတဲ့အပိုင်းကတော့ပုံမှန်လည်းပြောလွတ်တော်အပိုင်းမဟုတ်ဘူးအစိုးရအပိုင်းသာဖြစ်တယ
်မြို့ပြစီရင်တာအရေးမှာလူငယ်တွေပါဝင်ခွင့်ရရှိရေးအတွက်လှုပ်ဆောင်နေတဲ့လူနာဝကကိုစိန်လင်းမောင်ကတော့စီးပွားရေးလုပ်ငန်းရှင်တွေဟာဥပဒေအတိုင်းလှုပ်ဆောင်နေတာဖြစ်ပြီးဥပဒေအားနည်းချက်တွေကိုအတုံးချနေတာဖြစ်တာကြောင့်အခုလိုမဖြစ်အောင်တင်ကန်းစာယူပြီးကျင်းစင်တင်တယ်လို့လည်းအကြံပြုထားပါတယ်
အဓိကပြင်ကျွန်တော်တို့ပထမဆုံးအချက်ကကျွန်တော်တို့ဟိုတန်ချင်းနေပါရယ်တန်ချင်းနေပါရယ်လို့ပဲပြောရမလားတန်ချင်းနေပါရယ်လို့ပဲပြောရမလားမသိဘူးเนาะဥပမာပြကျွန်တော်ဒီစီးပွားရေးလုပ်ငန်းရှင်တွေကြာသူတို့တရက်ကိုထန်ငွေ1000လောက်ဆိုတာသူတို့တော့ပြောပါတော့တဲ့ကိစ္စရမျိုးတွေမဟုတ်ဘူးမဟုတ်တဲ့အခါကျတော့သူတို့ကအာသူတို့ကတန်ချင်းပေးရလို့ရတာမဟုတ်တော့1000တနည်း1000ပေးပြီးစောင့်နေရောဒါဥပဒေရဲ့ဥပဒေဖြိုးစစ်သွားရဲ့ဘောတော့ဥပဒေကြာဆုံးသွားရဲ့ဆိုတော့တခုမှပါရဲ့ဘာဖြစ်လို့ဆိုတော့တို့ကဒီဥပဒေကိုသူကလိုက်နာကြမလို့တော့တရက်1000ပေးလိုက်ရင်ဒါအရင်ကြော်ဖက်သွားရဲ့ဗောအဲ့လိုပိုင်းနေမှာဆိုတော့ဒါဥပဒေရဲ့ထိရောက်မှုကအရန်ကိုအာနေသေးရဲ့အချက်တွေမှာကျွန်တော်တို့တွေ့ရှိရတာမျိုးတွေရှိရဲ့အစီအနာယူပြီး2013ပေးထားမှာလဲချုံရင်ချက်တွေအများကြီးရှိရဲ့ပေါ့နော်ချုံရင်ချက်တွေအများကြီးရှိဆိုတော့ကျွန်တော်တို့အစီအဲ့အဲ့ဥပဒေကလည်းပြင်ဆင်ရမယ့်အပိုင်းမှာဒီဆက်မဲ့ပိုင်းမှာရှိတယ်အခုလည်းရှိတော့ဟို1922စီမံတာရေးဥပဒေပေါ်အခြေခံပြီးပြန်ပြီးတော့ပြင်ဆင်မှုတွေပြုလုပ်သွားမယ်ဆိုတဲ့တင်ပြောကြားနေတယ်ဒါပေမဲ့အခုနောက်ပြောသလိုပဲကျွန်တော်တရက်ကိုတန်ကြီး1000ပေးပြီးတော့ဟိုစက်ပြေတိုက်ဖောက်နေတဲ့ကိစ္စမျိုးပေါ့နော်ဥပဒေကဖိုးဖြစ်သွားတဲ့ကိစ္စရမျိုးကိုတော့ကိစ္စရဲ့ဥပဒေကဖိုးဖြစ်သွားတဲ့ကိစ္စရမျိုးတော့ဒါပင်ငန်းစာယူပြီးတော့မဖြစ်အောင်လို့ခေယူပြုပြီးတော့ဒီဆက်တင်ပါရဲ့လို့
အဲ့လိုစီမံတာရေးဥပဒေကိုပြန်လည်ရေးဆွဲဖို့အစီအစဉ်ဟာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စင်ကာပူနိုင်ငံကိုတွားတဲ့ခီးစဉ်ကနေပြန်လာတဲ့အချိန်ပေါ်ပေါက်လာတဲ့ညွှန်ကြားချက်လေးဖြစ်ပါတယ်။အခုချိန်မှာတော့စီဝင်တာရေးဥပဒေနှစ်ခုဟာခက်နဲ့လျော်ကျင်မှုရှိတာအားနည်းချက်တွေရှိနေတာကြောင့်အမြန်ဆုံးပြင်ဆင်မှုလိုအပ်နေတယ်လို့ကြီးသူတွေကျွမ်းကျင်ပညာရှင်တွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
။ကိုကောင်းမြတ်ဖြိုးဖြစ်ပါတယ်။ခုတခါတော့ကျမ်းမာရေးသတင်းတစ်ပုဒ်နားဆင်ရပါမယ်။ကင်ဆာယောဂတိုင်းဟာယောဂနုသေးတဲ့အချိန်ယောဂအဆင့်နေသေးချိန်မှာစောစီးစွာကုသမှုခံယူနိုင်မယ်ဆိုရင်ကုသလို့ရတဲ့ယောဂဖြစ်ပါတယ်။ဒါကြောင့်ကင်ဆာယောဂကိုစောစီးစွာဖော်ထုတ်ကုသနိုင်ဖို့လိုအပ်ကြောင်းဒေါက်တာတန့်စောကမေးမြန်းတင်ပြထားပါတယ
်။ကင်ဆာယောဂလို့ပြောလိုက်ရင်ပျောက်အောင်ကုလို့မရတဲ့ယောဂလို့လူများစုကနားလည်ထားကြပါလေ။ယောဂဖော်ထုတ်တဲ့ဤပညာနဲ့ကုသမှုဤနှံ့တွေတိုးတက်ပြောင်းလဲလာတာနဲ့မျှကင်ဆာယောဂအချို့ဟာပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်လာပါတယ်။ကင်ဆာမဟုတ်တဲ့ယောဂါတွေလိုပဲယောဂအဆင့်မြင့်ပြီးနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေပြီဆိုရင်ပျောက်ကင်းအောင်ကုသဖို့မဖြစ်နိုင်ပေမဲ့ယောဂအဆင့်နှုတ်စဉ်မှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့တချို့ကင်ဆာယောဂါတွေဟာပျောက်ကင်းအောင်ကုသနိုင်တယ်လို့ကင်ဆာယောဂအထုကုဆရာဝန်ကြီးတွေကပြောပါတယ်
။အဲ့ဒီအကျိုးအဆင့်မှာတင်းနဲ့သုံးရှိတယ်။အကျိုးအဆင့်တင်းနဲ့သုံးတွေ့ရင်လည်းအဲ့ဒီအချိန်မှာကုလို့ရတယ်။တိမ်ငေါင်းကင်ဆာစပြီးဖြစ်ခါသားမှာတွေ့ရင်လည်းကုလို့ရတယ်။အဲ့တော့အဓိကတော့တနည်းတကျနဲ့သိပ္ပံနည်းကြိုက်ကြစေကုသနိုင်မဲ့နီးလန်းတွေကိုရှပွေဖော်ထုတ်ပြီးတော့အမျိုးသမီးတွေကကုသဖို့ဖြစ်ပါတယ်
။ကင်ဆာဆိုတာက၃မျိုးခွဲခြားလို့ရပါတယ်။ပထမအဦးဆုံးကတော့၃ပုံတပုံကြီးကုလို့ပျောက်တော့ယောဂ။၃ပုံတပုံကြီးကုလို့မပျောက်တော့ယောဂ။ကျန်တဲ့၃ပုံတပုံကြီးကုသလို့မရပါနဲ့တက်တာပေါ့နော်။ကုသလို့ရပါတယ်။အဲ့ထဲမှာရင်သားကင်ဆာဘယ်ထဲမှာပါလဲဆိုတော့ကုသလို့ပျောက်ကင်းတဲ့ယောဂထဲမှာပါပါတယ
်။စိုးစောတည်ရင်တော်တော်များများကုသရပိုင်းတော်လောက်အထီးတောင်မှာကုသရင်ဖွဲ့စစ်လိုက်ရင်ဖွဲ့စစ်ပြီးရင်အတောင်ကြီးပေါ်လို့ရှိရင်ပြရတယ်။ဆိုတော့ cancer ဆေးသွင်းမယ်ဟော်မုန်းတွေကိုလည်းဆေးလို့ရတယ်ဟော်မုန်းဆေးကျူးလို့ရတယ်။ခုနောက်ပိုင်းဆိုရင် targeted therapy ပရိစီဝါဆေးတွေပေါ်လာပေါ့နော်။ဆိုရင်ဒီမကောင်းတဲ့ cancer ဆေးတွေကိုပဲဟောကုမှာပေါ့နော်။ဆိုရင်ဒီကုသချုပ်နည်းရအများကြီးရတယ်။အဲ့ဒါခါကျတော့လုံးဝပြောက်ပြင်းအောင်ကုနေပါတယ်။ကုသရပြောက်ပင်ထားတဲ့အမျိုးမျိုးတွေလည်းများရှိပါတယ်။ညနာကင်ဆာပတ်တဲ
့ဖြစ်အများဆုံးသွေးကင်ဆာဟာမိန်းကလေးမှဆိုရင်နှစ်နှစ်ဆက်တာရောက်သားလေးမှဆိုလို့ရှိရင်နှစ်နှစ်ခွဲနောက်ဆက်တွဲပြုဖို့အတွက်ရှိပါတယ်။တိုးတောက်ခုတဲ့အချိန်အားလုံးပေါင်း3နှစ်လောက်ကြာတတ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီ3နှစ်ကိုမိဘတွေသိရှိလက်ရှိခုနေဆိုလို့ရှိရင်ဒါကလေးတွေကကျမတို့နိုင်ငံမှာဆိုလို့ရှိရင်80ရာခိုင်နှုန်းလောက်ပြောက်ကင်းနိုင်ပြီးတော့သူများနိုင်ငံမှာဆိုလို့ရှိရင်80ရာခိုင်နှုန်းကျော်90ရာခိုင်နှုန်းလောက်ပြောက်ကင်းနိုင်တဲ့အခြေအနေရှိပါတယ်။
ကင်ဆာရောဂါတွေကိုစောစောစစ်စစ်သိရှိအောင်ဖော်ထုတ်နိုင်တဲ့နည်းပညာတွေတဖြည်းဖြည်းတိုးတက်လာနေတာကြောင့်ရောက်ကင်းအောင်ကုသနိုင်တဲ့ကင်ဆာရောဂါအရေးအတွက်ကလည်းများလာနေပါလေ။ကျမရဲ့ဘုဒ္ဓတာတွေကိုမျက်ချင်မပြတ်လေ့လာလိုက်စားပြီးကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးတယ်လို့ပြောပါရယ်
။သိန်းကောင်းကင်ဆာကုသလို့ရတယ်ကင်ဆာအမျိုးအစားတွေမှာပါဖို့ပါပါရယ်။အခုကျမပြောတဲ့ဟာတွေအကုန်လုံးကင်ဆာဖြစ်နိုင်ခြင်းမဟုတ်ဘူးအကျိုးအဆင့်တွေ။အကျိုးအဆင့်ကိုမိရယ်ဆိုရင်ပဲဒါတော်တော်ကံကောင်းတာ။တော်တော်ကံကောင်းလို့ကျမတို့ကုလို့ရတယ်။ကျွန်တော်တို့သွားတဲ့ခရီးသွားတဲ့အခါမှာတွေ့တဲ့နေရာတွေတော့ရက်တော့ရွာတွေမှာအကျိုးအဆင့်ကိုနည်းနည်းတွေ့ရင်တော့ကျမတို့ကကုသပေးလိုက်တယ်။နောက်သူလဲအဲ့ဒီအချိန်မှာသူသိသွားတယ်။အော်ငါ၃နှစ်တခါအမြဲဆင့်နေရမှာပဲ။အဲ့ဒါဆိုသူကင်ဆာဖြစ်တဲ့အဆင့်ကိုမရောက်ဘူး။အကျိုးအဆင့်မှာတင်ကုသမယ်ဆိုရင်ကင်ဆာဖြစ်တဲ့အဆင့်ကိုရှင်းချနိုင်မှာဖြစ်တယ်။
ကုသလို့ပြောက်ကင်းတယ်ဆိုတာလေ။နံပါတ်၁ကတော့စောစည်းစွာသိရှိမှုလိုပါတယ်။နောက်စနစ်တကျမှန်ကန်သောကုသမှုနဲ့ကုသဖို့လိုပါတယ်နောက်ပြီးတော့ကုသတာလည်းတခါတည်းကုယုံနဲ့မပြီးသေးတဲ့ဆရာဝန်တွေညွှန်ကြားချက်အတိုင်းကိုစနစ်တကျမှန်မှန်ကန်ကန်လိုက်နာပြီးကုသဖို့လိုပါတယ်
အဓိကစောစောလေးသိပြီးတဲ့အခါကျတော့ဒီချီချီမိမိကုဖို့ပဲလိုပါတယ်အဲ့ဒီအတွက်ကြောင့်မို့စောစောသိဖို့အတွက်ကိုကိုယ်ကလေးပါပဲဖြစ်ဖြစ်ဆရာဝန်တွေစိတ်ခန့်တွေကိုကြားဖို့အတွက်ကိုတိုက်တွန်းပါတယ်အဲ့တော့အဓိကကျွန်တော်တို့စောစောသိရလို့ရှိရင်10ယောက်ခုရင်10ယောက်စလုံးကြောက်နိုင်တဲ့ကလေးကင်ဆာတစ်ခုရှိပါတယ်အဲ့ဒါကလေးမျက်စိကင်ဆာလို့ခေါ်ပါတယ
်ကင်ဆာရောဂါတိုင်းကိုပျောက်ကင်းအောင်ကုသလို့မရပေမဲ့တချို့ကင်ဆာယောဂါတွေကတော့ယောဂအဆင့်နှိမ့်တဲ့အခြေအနေမှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသလို့ရတဲ့ကင်ဆာယောဂါတွေဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပ
ါမြန်မာ့သတင်းအေဂျင်စီကဒေါက်တာတန့်စောတင်ပြပခဲ့တာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးလို့လိပ်စာတက်ရေးသားနိုင်ပါတယ်ဒီကနေ့ည9နာရီ VOA အစီအစဉ်နဲ့ထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ထူးခြားဆန်းပြသတင်းတွေကိုလှိုင်းဒိုမီတာ24 25 32 58တို့ကနေဖမ်းယူနိုင်ပါခုတော့သတင်းအကြီးအကျယ်ကိုမတ်တန်ကီထိုက်ပြောပြမှာဖြစ်ပါတယ်
ရာဒီယိုလိုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်မှာလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူတဲ့ပထမရက်ပေါင်း100ပြည့်အထိမ်းအမှတ်ဖြစ်နေမနေ့စနေနေ့ညနေခင်းပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်စ်ဘတ်မှာပြုလုပ်တဲ့လူမှုစီဝေးပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုသမ္မတကပြောဆိုခဲ့ပြီးသိပ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။ချောင်မီတွေတူဖို့ရေလုပ်သားတွေအလုပ်ပြန်လုပ်နိုင်တယ်။တမ်းမင်းင်းနဲ့အလူမီနီယံအလုပ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုပ်ကိုင်တွေဆုံးရှုံးစေတဲ့လုပ်ထုံးလုပ်နည်းတွေကိုပယ်ဖျက်ပစ်ခဲ့တယ်လို့သမ္မတကပြောဆိုသွားပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဒေတာရင်းကမြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ကိစ္စရဲ့အတော်များများဆွေးနွေးဖို့အတွက်ဝါရှင်တန်ကိုလာရောက်ဖို့ဖိတ်ကြားပါတယ်။သမ္မတနှစ်ဦးစနေနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အင်ဗျူရောကထုတ်ပြန်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ဒေတာရင်းလုံခြုံရေးနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ရဲ့စိုးရိမ်မှုတွေကိုခေါင်းဆောင်နှစ်ဦးပုံမှန်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ပြောဆိုထားပါတယ်။အင်ဂျီရောတင်းတောင်များတင်းရဲ့နှစ်ပတ်လည်ညစာစားပွဲကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်မှာမနေ့စနေနေ့ကကျင်းပခဲ့တာမှာတော့1980ပြည်လုံးနဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်သမ္မတတယောက်ဖို့ပြက်ကွက်ခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ16.25တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်တဲ့နှစ်နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.